ရခိုင်ပြည်နယ်ရဲစစ်တော်မျိုးနယ်ကတရခိုင်မျိုးသမီးတူဦးကိုအဓမ္မပြုကျင့်ခဲ့တယ်လို့ဆွဆွေးထားတဲ့တပ်မတော်သား၃ဦးကိုဒီကနေ့မှာပဲစစ်တွေမျိုးတပ်မတော်စစ်ခုံရုံးကလုံချမ်းနေထောင်တန်းနှစ်၂၀ရှာမိုက်လိုက်တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်တတ်နိုင်ပါ။လက်နက်ကင်မီနီပခတ်တွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းရဲစစ်တော်မျိုးနယ်ဦးကာကျေးရွာမှာဇွန်လ၂၉ရက်နေ့တုန်းကအသက်၃၀ကျော်အရွယ်မျိုးသမီးတူဦးကိုချင်းချောက်ပြီးအဓမ္မပြုကျင့်ခဲ့တဲ့အတွက်အပြစ်ရှိကြောင်းဆုံးဖြတ်ပြီးတပ်မတော်သား၃ဦးကိုစစ်ခုံရုံးကနှစ်ရှည်ထောင်တန်းတွေရှာမိုက်လိုက်တာဖြစ်ပါတယ်။ပြင်းမှုကျူးလွန်သူတွေကိုအမြင့်ဆုံးပြစ်ဒဏ်ရှမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုတော့တရားလိုဘက်ကကျူးဆောင်ပေးခဲ့တဲ့တရားလွှတ်တော်ရှင်းနေဒေါ်သူစာကကြိုဆိုလိုက်ပါတယ
်။တက်တော်သား၃ဦးပေါ့နော်။၃ရောထောက်တဲ့နှစ်နှစ်စီစီရှမှတ်ပါတယ်ဒီနေ့ရှမှတ်ပြီးတော့ဒီအကင်းစစ်တရားရုံးမှာရှမှတ်ပြီးပြီးတော့ဒီနေဖက်ပေါ့နော်နေဖက်အကင်းထောင်ကိုဒီနေ့တွေ့ပို့ပါတယ်။ဒီစစ်တွေအကင်းထောင်ပါ။ဟုတ်ကဲ့။အဲကျွန်မဟိုဟာလေကျွန်မကဒီဥပဒေသမားတယောက်အနေနဲ့ရှိနေဒီရောက်ဒီတော့ဒီဒီလိုရဲ့ဒီရှင်းနှစ်တယောက်နေနဲ့ပြောရမယ်ဆိုလို့ရှိရင်ဒီထောက်တဲ့ညနေ၁၀ရှမ်းမက်တာကဒီဟိုပါဟိုပါညတ်တယ်ပေါ့နော်ညတ်တယ်လို့ပြောချင်တယ်ညတ်တယ်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ဒီကျမတို့ဒီရာဇတ်ကြီးမှာထောက်တဲ့ညနေ၁၀ဆိုတာဒီအရန်ကိုဒီအမြင့်ဆုံးပြည့်တယ်ဖြစ်တယ်ပေါ့နော်အမြင့်ဆုံးပြည့်တယ်ဖြစ်တယ်ဒီရှင်းနှစ်အောက်36မှာဒီရှင်းနှစ်နဲ့အောက်ကလေးကိုကျွနေတယ်ဆိုလို့ရှိရင်ထောက်တဲ့တက်ပေါ့နော်အခုကထောင်းတဲ့နိမ့်နေစေဆမ်ဘတာဒီဟိုပါပေါ့ခီရောက်ဆက်တားနိုင်တဲ့ဒီပြည့်တယ်တခုကိုဒီအမြင့်ဆုံးပြည့်တယ်လို့ပြောရမှာပေါ့နော်အမြင့်ဆုံးပြည့်တယ်ကိုဟိုဆမ်မက်တယ်လို့မြင်ပါတယ်ရှင
်အစောပိုင်းမှာတုန်းကတော့အဓမ္မပြုကျင်းမှုဆွဆွရှက်ဟာမမှန်ကန်ကြောင်းတပ်မတော်ဖက်ကငင်းဆန်ခဲ့ပေမဲ့နောက်ပိုင်းမှာစုံစမ်းစစ်ဆေးအရေးယူခဲ့တာပါတမ်တော်သား၃ဦးကိုအခြေခုံယုံဖွေးစစ်စစ်မင်းရှာခဲ့တဲ့တရခွင်ကိုတော့အရဖဲဖွေးစီတွေအမျိုးသမီးရဲ့လှုပ်ရှားသူတွေပါဝင်အများပြည်သူတက်ရောက်ခွင့်ပြုခဲ့ပါတယ်။ရခိုင်ပြည်နယ်ပါဝင်လက်နက်ကင်မင်းတပ်ခတွေကြုံနေရတဲ့ဒေသတွေမှာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာနိုင်ကျင်းစော်ကားခံရတာတွေကြုံရလေရှိတာကြောင့်အခုလိုရေးယူအပြစ်ပေးတာမျိုးတွေဖြင့်နောက်မှအလတ်တူမဖြစ်အောင်ထိထိရောက်ရောက်ဟန်တာဖို့လိုတယ်လို့လည်းတရားလွှတ်တော်ရှင်းနေတော်သူစာကပြောပါတယ်။ကျွန်
တော်တို့ဒီလိုမျိုးပေါ့နော်အခုဆိုလို့ရှိရင်ဒီအရင်ဆုံးဟာဒီလိုမျိုးစံကြသဘောအနေနဲ့ဒီဖီရောက်နဲ့တားနိုင်တဲ့ပြည်တံကိုဆက်မဲ့တာအရင်ဆုံးဆက်မဲ့တာကိုဒီကျမအနေနဲ့ဒီကြိုးဆိုနေပေါ့နော်ကျမဒီလိုမျိုးဖီရောက်နဲ့တားနိုင်တဲ့ပြည်တံကိုဆက်မဲ့ပေးတာကိုကျမရန်ဟိုကျမတို့ဥပဒေသမားတွေကျမတို့ဒီအမှုလိုက်ပါဆောင်ရေးပေးနေတဲ့ရှင်းမတရားအနေနဲ့ကျမကြိုးဆိုပါတယ်ပြီးတော့ပေါ့နော်ဒီလိုမျိုးနောက်ထပ်ဒီပရိပခဒေတာအတွင်းမှာဒီတကယ်တော့ဒီ vulnerable ဖြစ်တဲ့မိသမီးတွေအလိုကလေးတွေတခြားတကြီးတွေတို့စသဖြင့်ပါတာပေါ့နော်အတူတကြီးအမျိုးသမီးတွေအကျက်ဖက်မခင်ရဖို့အတွက်ကိုပေါ့နော်အကျက်ဖက်မခင်ရဖို့အတွက်ကိုဒီကြိုတင်ပြီးတော့ပေါ့နော်ဒီကြိုတင်ပြီးတော့ဥပဒေမှာဒီဟိုဟာခေါ်ပြချက်တွေချက်တွေကိုပေါ့နော်ဒီပြတ်ထန်းစင်တယ်ဒီလိုမျိုးအမျိုးသမီးတွေကိုစော်ကားမခင်ရဘူးမိသမီးတွေအကျက်ဖက်မခင်ရဘူးတကူပြီးတော့ပေါ့နော်ဒီပြီးတော့ဒီချက်ပြီးတော့ဒီလိုမျိုးမဖြစ်လာဖို့အတွက်လေဒီတက်မတော်အနေနဲ့လေပေါ့နော်အဲဒီတာဝန်ရှိတဲ့သူတွေကတည်တည်ချာချာချက်ချက်မမနဲ့နောက်ပိုင်းမှာသူတင်ကောက်နိုင်အောင်ချက်ချက်မမနဲ့အဲပြုလုပ်ခြင်းပါလေလို့ဆိုတော့ပြောချင်ပါတယ်
ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကတပ်မတော်ရဲ့စစ်စင်ရေးအတွင်းရိုဟင်ဂျာတွေကိုတပ်ဖြတ်မှုနဲ့ထောင်ဒဏ်ကျခံရတဲ့တပ်မတော်သားတွေကိုတနေ့တော်မပြည့်ခင်မှာလူငင်းရှမ်းသာခွင့်နဲ့ပြန်လွှတ်ပေးခဲ့တဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပူပါတယ်။အဲဒါကြောင့်လေတပ်မတော်ကစစ်ဆေးရေးယူတဲ့မှုတွေနဲ့ပတ်သက်လို့တန်တရားရှိတယ်လို့လည်းမျိုးသမီးများဖွေးလျှောက်မြန်မာနိုင်ငံရဲ့ထွေထွေတွင်းရေးမှုနော်ဆေးဆေးကပြောပါတယ
်။ကျွန်တော်တို့တပ်မတော်မှာပဲတပ်ဖြတ်မှာပဲပြည်မှုပြစ်တာပေးပြီးတော့ပြီးသွားတဲ့ကိစ္စရမျိုးတွေကလည်းအများကြီးရှိခဲ့တယ်ဒါနဲ့ဘယ်လောက်ကြီးပြမှုပြတာပေးလဲဆိုတဲ့ဟာများကျွန်တော်တို့မမြင်ရဘူး။အဲ့တော့ကျွန်တော်တို့သူတို့အပေါ်မှာလည်းအယုံကြည်မရှိဘူးပေါ့နော်
။မြန်မာနိုင်ငံမှာစီရေးပဏိပခတ်တွေကြုံနေရတဲ့တိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေအပေါ်တပ်မတော်သားတွေကလိမ်ပိုင်းဆိုင်ရာနိုင်ကျင့်ခဲ့တယ်လို့ဆွဆွေးထားတဲ့အမှုပေါင်း2010ကနေ2014ခုနှစ်ထိ94မှုရှိတယ်လို့လည်းအမျိုးသမီးများဖွေးလျှောက်မြန်မာနိုင်ငံကမှတ်တမ်းတင်ထားပါတယ်။လုံးရတဲ့2019ခုနှစ်တုန်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကိန်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာစွန့်ရအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးအတွင်းရိုဟင်ဂျာမျိုးသမီးတွေပေါ်ဓမ္မပြုကျင့်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေကြီးကြီးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့တွေကဆွဆွေးခဲ့ပူပါတယ်ဒါပေမဲ့လေရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုတရားဝင်သိမှတ်မပြုတဲ့တပ်မတော်နဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာဆွဆွေးနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်ခဲ့တဲ့လောရက်တွေကိုလည်းစုံစမ်းဖော်ထုတ်ရေးယူတာတွေရှိခဲ့ကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေကနေသတင်းပေးပို့ထားတာဖြစ်ပါတယ်